မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေဟာအကြမ်းဖက်နှိမ်နင်းမှုအသစ်ထဲမှာပိတ်မိခံနေကြရတယ်လို့နိုင်ငံတကာအဖွဲ့စည်းကြီးနှစ်ဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။2019ကလည်းရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းချီထွက်ပြေးခဲ့ကြတာပါ။မြန်မာနိုင်ငံထဲမှာရိုဟင်ဂျာ6သိန်းကျားရှိနေသေးပြီးမြန်မာစစ်ကောင်စီတပ်နဲ့အာရက္ခတပ်တော်တို့ကြားလက်နက်ကိုက်ပဋိပက္ခမှာကြားညက်နေခဲ့တယ်လို့ AFP သတင်းကဆိုပါတယ်။စစ်ကောင်စီကစစ်သားအသစ်တွေကိုအာဓမ္မစုဆောင်းခဲ့ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကလူ2000ကျော်ပါဝင်သွားခဲ့တယ်လို့လည်း AFP ကပြောပါတယ်။အရက်ခတ်တပ်တော် AA ဒရုန်းတွေလက်နက်ကြီးတွေနဲ့ရိုဟင်ဂျာအရက်သားတွေကိုဒီလမှာပစ်ခတ်ခဲ့တယ်လို့ 45 right အဖွဲ့ကအင်တာဗျူးခဲ့တဲ့မျက်မြင်သက်တွေကဆိုကြပါတယ်။မတိုက်ခိုက်မီထောက်လိုင်းရဲ့ဒရုန်းဒစ်စင်ကိုလွတ်ခဲ့တာကြောင့် AA ကရည်ရွယ်ချက်ရှိရှိတိုက်ခိုက်ခဲ့တာဖြစ်တယ်လို့ 45 right အစိုးရခန်းစားကပြောပါတယ်။မြေပြင်မှာရှိကြတဲ့ရိုဟင်ဂျာတွေကအဲ့ဒီဖြစ်ရအတွက်အေးအေးပေါ့အပြစ်ဖို့ကြတယ်လို့နိုင်ငံတကာအချက်အတဲလေးလာရေးအဖွဲ့ ICG အစိုးရခန်းစားကလည်းပြောထားပါဗျ။ဒါပေမဲ့ဩဂုတ်လ9ရက်ထုတ်ပြန်ချက်မှာအေးအေးကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့လိုက်ပါတယ်။